Majagin, Jimbarome, D. Natong Sanga, Yuka Wego, Lula Biro, Diam Yatamu, Shizibu, a dre. Tadin the Mari, a Kanganaga, a Yeji de Jau, Yango Mu, Nobode Hotemat, Dikine Jimbare, Kabasane, Zindula Quinney, a tame at Kanama, Dong San Sujiga, Pyojalai Bare. Pubian Bianlin, Yamaning a yet leshi a chimaro, Lula Swa, the Rinya Yuki, Yeda Pobia Muri a dre, Chain Chow Murine, Yinsai Nia Zebelu, the Rin the Mariga, Pioso Jabare, D. Jow Bia Songo, Gonya Wianga, Suzy Timbia, Bita Barishim.
Mila Doya, Dignima, Jow De, War Breast, Freedom D, Kabasan is in Lula Quinney, Kanago, Yama Suya Pianjai Winitanane, Kula the Maga, UNESCO, Puerto, Pombi. မြန်မာနိုင်ငံမှာကျင်းပလာတာဒီနှစ်ပါနဲ့ဆိုလေးချိန်မြောက်ရှိသွားခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးတည်ဆောက်နိုင်ဖို့ဆိုရင်ဒီနှစ်တည်းကျင်းပဖို့ရှိတဲ့2005ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိလာစေဖို့စာနယ်ဇင်းသမားတွေကဝိုင်းဝန်းကူညီဖို့လိုကြောင်းNLD
ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီနှစ်ကျင်းပတဲ့ကမ္ဘာ့စာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားမှာပြောကြားသွားပါတယ် 2010ရွေးကောက်ပွဲတဲ့အများကြီးပို့ပြီးတော့အတိတ်ပဲပါမယ်ရွေးကောက်ပွဲဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲများဟာလွတ်လပ်ပြီးတော့တရားမျှတမှုအတွက်စာနယ်ဇင်းလောကအနေနဲ့ပြီးတော့တတ်နိုင်တဲ့ကူညီခြင်းအပြင်ကျမတို့နိုင်ငံရဲ့အနာဂတ်ကိုအကောင်းဆုံးဆောက်လုပ်ပေးနေတာဖြစ်မယ်လို့ကျွန်မယူပြီးလို့ဒါကြောင့်ကျွန်မမြစ်တရားခံကြပါတယ်
ရန်ကုန်မြို့ပြည်လမ်းပေါ်မှာရှိတဲ့노보တဲဟိုတယ်မှာကျင်းပတဲ့အခမ်းအနားကိုအစိုးရပညာရေးဝန်ကြီးဦးရထွတ်လည်းတက်ရောက်ပြီးသတင်းသမားတွေကိုအစိုးရကဖိနှိပ်နေတယ်ဆိုတာမမှန်ကန်ဘူးလို့ညင်းဆိုသွားကြောင်းမြန်မာဂျာနယ်လစ်ကွန်ရဲ့ MGN အတွင်းမှုဦးမြင့်ကျော်ကဗီအိုအေကိုပြောပါတယ်ဦးရထွတ်ကတော့အခုသတင်းမီဒီယာလွတ်လပ်ခွင့်နိုင်ငံကညှိနှိုင်းနေတာဟိုသူတို့အနေနဲ့အားမကူဘူးပေါ လောက်ပဲရှိပြီးတော့မီဒီယာသမားချင်းချင်းကျွေးတဲ့အမှုကအမှု20လောက်ရှိတယ်ဆိုတဲ့အမျိုးကိုပြောတာ။သူရကမီဒီယာတွေကိုဟိုတရားစွဲဆိုချိန်ချတဲ့နည်းနဲ့မီဒီယာဖိနှိပ်တယ်ဆိုတာမဟုတ်ပါဘူးဆိုတဲ့အမျိုးသူကစစ်တီးပြဖို့ကြိုးစားတော့တယ်။ဒါပေမဲ့ဒီရန်ကတော့ဒီမှာ1020နှစ်ဟို9နှစ်တို့စသဖြင့်အဲ့လိုပုံမှန်ကြီးတွေနဲ့ထောင်ချခံရတဲ့ကိစ္စတွေကမီဒီယာသမားတွေပေါ်မှာစိုးရိမ်မှုကြီးမှဖြစ်နေတော့အဲ့ဒီဟာကမီဒီယာလက်လက်ဆန့်ကိုချိန်ချောက်တဲ့ကိစ္စတွေဖြစ်တယ်
အမေရိကန်ပြည်ထောင်စု Freedom House အဖွဲ့ကမကြာသေးမီကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်အညွှန်းကင်းမှာမြန်မာနိုင်ငံဟာ2013ခုနှစ်အတွက်အမှတ်90ရခဲ့ရာက2014ခုနှစ်အတွက်အဆိုးဘက်ကိုဦးတည်ပြီး93မှတ်ရကသတင်းလွတ်လပ်ခွင့်ကြာဆင်းခဲ့တယ်လို့ဖော်ပြခဲ့ပါတယ်။အခုလိုမျိုးသတင်းလွတ်လပ်ခွင့်ကြာဆင်းနေတာမို့စာနယ်ဇင်းလွတ်လပ်ခွင့်တွေရလာဖို့သတင်းသမားတွေပို့ပြီးအားထုတ်ဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒီဘက်တ
ော့မြန်မာနိုင်ငံဟာစာနယ်ဇင်းလွတ်လပ်ခွင့်ကိုကြားတဲ့အခြေအနေတနည်းအားဖြင့်ပြောရဒီတမအချိန်တောင်းနေတာခါဖြစ်သွားတာအချိန်တောင်းနေဆိုတာဟာဘယ်လိုပြောလို့ရလဲဆိုတော့စာနယ်ဇင်းလွတ်လပ်မှုကိုတည်တည်ငြိမ်ငြိမ်နဲ့အချိန်ယူပြီးတော့တည်ဆောက်နိုင်ဖို့ကာလလွန်တဲ့အချိန်မှာကျမတို့ကစာနယ်ဇင်းလွတ်လပ်မှုကိုရတာပြောရမယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးရထုတ်ပြောတဲ့ social media ပေါ့နော် social media ကိုကြည်ကြည်ပြတ်ပြတ်သုံးနေတဲ့အချိန်မှာကျမတို့နိုင်ငံကစာနယ်ဇင်းလောကလွတ်လပ်မှုအတိုင်းအတာတစ်ခုချင်းရလာတဲ့ဆိုတဲ့အခါကျတော့အေးအေးဆေးဆေးနဲ့တိဆောက်ဖို့အခါရှိတဲ့စာနယ်ဇင်းကျင့်ဝတ်တွေတိဆောက်ဖို့အချိန်ကနည်းနည်းလွန်လာပြီဖြစ်ပါတယ်အချိန်လွန်လို့မလွတ်နိုင်တာမဟုတ်ပါဘူးအချိန်လွန်မှစပြီးလိုရတယ်ကျွန်တော်တို့ပို့ပြီးတော့ကြိုးစားရမှာပို့ပြီးတော့သတိထားရမှာပို့ပြီးတော့ဘာရောမှစိုက်ထုတ်ရမှာဖြစ်ပါတယ်
ဒီကနေ့ကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်ရဲ့အခမ်းအနားကိုအစိုးရပြည်ချာရေးဝန်ကြီးအပြင်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနိုင်ငံခြားတန်တမန်တွေနဲ့နိုင်ငံတကာသတင်းသမားတွေရောပြည်တွင်းသတင်းသမားတွေပါရာကြော်တက်ရောက်ခဲ့ပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေမှာ2015ခုနှစ်အတွက် UNESCO အဖွဲ့ကချီးမြှင့်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်စုကိုဆီးရီးယားနိုင်ငံသားသတင်းတောက်မက်ဇန်ဒါဝစ်ကရရှိသွားပါတယ်ခင်ဗျာ။